မင်္ဂလာပါရှင်နေညာတရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေဒီကနေ့မှာတော့ကျမတို့ဒီသမရအစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါတယ်ဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်အမတ်တဦးဖြစ်ပါတယ်အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတဦးလည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေအီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများပြားရှိပါတယ်ဆိုတော့လိုရင်းတူချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါဒီကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌကဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွတ်တော်စီဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်ပြလိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းသစ္စာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြည်ပြည်ချင်းနေမှာကိုပဲဦးဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုယ်စွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန်ကွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးအချိန်သမရတည့်ရဲ့မိန်ကွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းဂတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်။အဲဒါတာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါ။ဒီသမရတည့်ဦးဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိန်ကွန်းထဲမှာပြောသွားခဲ့တဲ့လိုမျိုးဂတိပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်တိုင်းပြည်အပေါ်မှာဒီဘလောက်ထိဥစားမှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းတော့ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေတွေအားရှိစရာတနည်းဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သင်ကြတယ်မြို့နှင်းသင်ကြတယ်တနည်းအားဖြင့်ဟိုအကောင့်ဘောက်ကိုမြင်ထားသင်ကြပါတယ်အဲဒီချိန်ထဲမှာဦးဝင်းမြင့်သမ္မတယဦးဝင်းမြင့်ကသူ့ရဲ့မိန်ကွန်းမှာအားလဲပါတယ်နောက်တစ်ခါသတင်းစကား message တွေပါတယ်မိန်ကွန်းဖြစ်တဲ့တွေ့ဒီခါကလည်းဟိုအနာဂတ်တွေအားသစ်လောင်းတဲ့တနည်းအားဖြင့်အဲစာမျက်နှာတင်လို့ဟိုကြောက်မဲ့အလားလားရှိတဲ့သင်စကားတစ်ခုဖြစ်တယ်အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိဒီပြုစရာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အခြေအနေချင်းခါရကတော့ကျွန်တော်တို့အများကြီးသိလို့လင်းလို့တော့ဟိုရနိုင်မယ့်အနေအထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမ္မတတဦးရဲ့လုပ်ပိုင်ခွင့်ဘလောက်ပဲလုံဆောင်စူးစမ်းပစီဟန်တာတာစီတွေကရှိနေမှာဖြစ်တဲ့တွေ့အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမျှော်လင့်သင်ကြဘူးလို့ကျွန်တော်ပနာမဆွေးနွေးပါသေးခင
်ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါက်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်။နောက်တရားလွတ်တော်ရှေ့နေတာဝန်တွေယူခဲ့တယ်လှုပ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်။နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလည်းဒါသူကပြက်ပြက်တာတာပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်။အရင်တမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့ပေါ်မှာမျှော်လင့်ချက်ပို့ထားတာတွေကိုလည်းကျွန်တော်တို့အများကြီးတွေ့ရတယ်ဆိုတော့အခုတမရဖြစ်လာချိန်မှာတိုင်းပြည်အတွက်အရင်တမရတွေနဲ့မတူပေါ့နော်ထူးထူးခြားခြားဘာတွေဥစားမှုပေးနိုင်လိမ့်မယ်လို့မျှော်လင့်ပါလေဥပမာဆိုလဲဆွေးနွေးပေးပါရှင်
။ဟောကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျှော်လင့်တာတဲ့အထူးသဖြင့်တော့ဒီမျိုးသားတဘောကြီးအဖွဲ့ချုပ်ရဲ့ဒီမျိုးသားတဘောသားအပေါ်မှာပို့ပြီးတော့ပို့ပြီးတော့အဓိကကြရဲလို့ကျွန်တော်အဲ့လိုယူဆပါတယ်။ဘာကြောင့်လဲဆိုရဲခါကြတော့ပထမကျွန်တော်တင်ရသမားကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်အသမားကြီးဦးထင်ကျော်ကဒါကဟိုအများကဒါရုပ်သေးသမားကြီးအဖြစ်တောင်မှအပြောဆိုဆွေးနွေးဝေဖန်တာတွေကျွန်တော်တို့ကြားဝါနေပွဲကျွန်တော်ကြားပါတယ်ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့နော်ဟိုပါပေါ့နော်သူရဲ့ performance ဆိုသူလုံးတိုင်းကိုင်းနိုင်အဲ့ဒီအခြေအနေကနေခွဲထွက်နိုင်လို့တော့ဒီတစ်ချက်လိုတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုကပထမလွတ်တော်တန်နှစ်နှစ်အတွင်းမှာလွတ်တော်ကိုအကောင်းဆုံးထိန်းချုပ်နိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွတ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့ဟိုလွှမ်းမိုးမှုကိုခံထားတဲ့သဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာကျိန်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေးအိမ်မနိုင်တွေကိုခွဲခွဲခြားခြား အသေးသေးချာချာကျင့်သုံးပြီးတော့ကျွန်တော်ဒီမိုကရေစီအခြေအနေကိုပြန်ပြီးတော့သူညှိတယ်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ဒါရေကောက်ပွဲကမ်ပိန်းကာလကတည်းကမျိုးသားတမိုစီဖွဲ့ချုပ်ရဂရီကိုတည်ရှိရအခြေခံအားဖြင့်တော့၃ခုပါပဲနောက်ဟိုတခြားတွေရှိပါလိမ့်ဆိုတော့တရားဥပဒေစိုးမိုးရေးလို့ကိစ္စမျိုးနောက်ကပြည်ရင်းငြိမ်းချမ်းရေးလို့ကိစ္စမျိုးနောက်အခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးဒီအခြေခံဥပဒေပြင်ဆင်ရေးကောခုကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်နှစ်သုံးနှစ်လောက်အတွင်းမှာပြေအောင်ဖြေရှင်းနိုင်တဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်။တပြိုင်နက်တည်းမှာပဲကျွန်တော်တိုင်းပြည်တွင်ကတော့ဒီမိုစီပေါင်းကတွေ့ချင်းလာတယ်။လူလူရဲ့စာဝတ်နေရေးကပို့ပြီးတော့ချက်တဲလာတယ်။ဆိုတော့နိုင်ငံတော်တမန်တော်အုပ်နေနဲ့ဒီအရင်ဆုံးကျွန်တော်ထင်တယ်သူဆောင်ရွက်တဲ့ကိစ္စကတော့ကျွန်တော်တို့အခြေခံပြည်သူတွေရဲ့စာဝတ်နေရေးပေါ့နော်။အဲ့ဒီကိစ္စတွေကိုပို့ပြီးတော့တိုးတက်လာအောင်သူလုပ်နိုင်မယ်။ဟုတ်တပြိုင်နက်တည်းမှာပဲကျွန်တော်ပြည်သူတွေကနေရာတကနေရာတော်တော်များများမှာဟိုလုံခြုံရေးပေါ့နော်ဟိုကြီးကန့်စားသားအခြေအနေဖြစ်ရတာလေမကြာခဏဖြစ်ရတယ်ဆိုအဲ့လိုအခြေအနေတွေကိုတည်တည်ချာချာသာကင်တွယ်ထိန်းချောင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုတစုံတရာပေါ့နော်ဟိုဟိုအရင်သမရနဲ့မတူဘဲနဲ့တစုံတရာပြည်သူတွေရဲ့မျှော်လင့်ချက်ကဟိုပြည်သူတွေအတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ဟုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟိုအရှင်းတန်လာလိမ့်မယ်ပြန်ပြီးတော့အားကောင်းလာလိမ့်မယ်ကျွန်တော်အဲ့လိုယူဆပါလေဗျ
။ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်။ကျမတို့စီကတော့ဒီမှတ်ချက်တွေရေးတဲ့အထဲမှာဆိုလို့ရှိရင်လည်းအရင်သမလားထက်စာရင်ထူးခြားမှုတစုံတရာရှိလိမ့်မယ်လို့မျှော်မှန်းပြီးတော့စာရေးတဲ့သူတွေလည်းရှိတယ်။နောက်ဝေဖန်တဲ့လူတွေလည်းရှိပါတယ်။ဥပမာတချို့ဆိုလို့ရှိရင်ဒါသမလားအစ်ဦးဝင်းမြင့်ဟာအတိုင်ပင်ခံဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့နှိမ့်နိုင်တမ်းပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးလုပ်နိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ဒီ Facebook မှာလာရေးထားတဲ့သူလည်းရှိပါတယ်။နောက်ဒီဥပဒေပညာရှင်ရဲရင်ပြတ်သားတဲ့သူတမရဖြစ်တယ်ဆိုလို့ရှိရင်တော့ဒါညံကြီးသူတဲ့သူတိုင်းဟာဘာတွေကောင်းလာမလဲဆိုတာကိုသိကြမှာပါဆိုပြီးတော့လည်းပြောတာတွေရှိပါတယ်ဒီနောက်ပိုင်းနေမဆွေးနွေးခင်မှာကျမအရင်ဦးဆုံးဒီကျမတို့ရှိမှာဆွေးနွေးဖို့ပြောထားတဲ့သူတွေရတယ်အများကြီးရှိတယ်ဆိုတော့အရင်ဆုံးကျမကိုချင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုချင်းလောင်လေလိုက်ပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မင်းများကျင်တာရှိတယ်ဆိုလည်းမင်းများလို့ရပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးကျင်တာတော့ခုအရင်တမရရုပ်တီးတရုပ်လူပဲလို့ကျင်ခါရပြင်မဲ့ခုတဲ့လာတဲ့တမနာအတိအကလည်းတခုရုပ်တီးတရုပ်လိုမဖြစ်ဘူးလို့လည်းပြောလို့မရဘူးလို့ကျွန်တော်ယူဆရတယ်။ဘာဖြစ်လို့လဲဆိုတော့ရင်တော့သူတို့ပေးခဲ့တဲ့ဂတိကိုဘယ်တော့မှသူတို့အကောင့်ထဲပေါ်ပြီးပြီလေဆိုတာလည်းသူတို့ချပြဖို့တော့လိုမယ်တဲ့။နောက်ပြီးတော့ခုတဲ့လာမဲ့တမနာအတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာပြည်သူတွေတော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလူပဲကျွန်တော်မြင်တယ်။ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တခုခုတစုံအဖွဲ့အစည်းတခုခုရှိနေသလားလို့ဩကျွန်တော်ယူဆရအကြောင်းဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံဘူးပဲ။တပိုင်းတစားတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ်
။ဟုတ်ကဲ့ပါရှင်။အာကိုချင်းလောင်ကျေးဇူးတင်ပါတယ်။နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းညောင်လေးပင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗာများဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့တရှိကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီနိုင်ငံပါတီကကိုစားပြီးမှယူကြရတဲ့သမရစနစ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တာပေါ့အဲ့ဒါပါပဲဖြစ်ကျွန်တော်ဝယ်ယူချင်တာဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီပြည်သူ့ခြေခံဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအတာဖြစ်လာတာလို့ဖြစ်တာလေဗျ။အဲ့ဒါကြံပြည့်နေတာကတော့လက်ရှိပြည်သူ့ခြေခံဥပဒေမှာခဲကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်လို့နော်။အဲ့တော့ဥပဒေရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြေထားတာရှိဆိုတော့နိုင်ငံတော်သမရရဲ့လုံခြုံရေးကပုံမှန်အားဖြင့်14ခုရှိတယ်။သမရအနေနဲ့ကောင်းကောင်းအထောက်ချဖို့လိုတယ်။ဒါမှလည်းညာ96ကာတိခဝေလိုတိုင်းဒေသကြီးပြည်နယ်ရှင်းနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံအော်ရဘန်မရှိရဆိုတဲ့ကိစ္စရပ်တွေကိုဖြည်းဖြည်းလေးအသုံးချဖို့လိုတယ်ဗျ။အဲ့တော့ကျွန်တော်အနေနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုမပြေနိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘလို့ထိုးဖောက်ပြီးတော့မှကျွန်တော်တမရရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်အနေနဲ့ဒီနေ့ပြောလေနဲ့ဆောင်းလဲဆောင်းကြည့်မယ်။သမရရဲ့နောက်ဆုံးညီတို့စကားမှာဆိုရင်ပြည်သူတွေအနေနဲ့ဘူအောင်ဆောင်ရပြီးလုပ်ရမယ်လို့ပြောတယ်ဗျ။အဲပြည်သူတွေအနေနဲ့ဘူအောင်ဆောင်ရပြီးလုပ်ရမယ်လို့ပြောတဲ့စကားတိုင်း ဒီလူလူတို့ရဲ့သဘောထားအတန်ကြီးကိုလည်းနားတော့မလို့ရလို့အကျံပြုနေတာ။သဘာဝပြည့်ပြည့်တမိုးစီယာဒီလူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ဒီလူလူတို့ကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေတယ်။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သဘောဆောင်ပြီးတော့မှပူးပေါင်းဆောင်ရွက်ပြီးတော့အပြီးမပြည့်ပြန်လဲလှုပ်ဆောင်ပေးဖို့လည်းမျှော်လင့်တယ်ဗျာ။အဲ့အတွက
်ဟုတ်ကဲ့ကိုတင်စောဝင်းကျေးဇူးတင်ပါတယ်။ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့ဖွဲ့ကြီးကိုလက်ရှိဖွဲ့ကြီးပုံတွေကနေပြီးတော့ဘယ်လောက်ထိထိုးဖောက်ပြီးတော့မှပြီးထားတဲ့ဂရုဝိတ္တိတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့အနေနဲ့မျှော်လင့်တယ
်ဟုတ်ကဲ့ကိုတင်စောဝင်းပြောရရဆိုရင်တော့ဒီဖွဲ့ကြီးပုံကိုမပြင်းနိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါနောက်ကိုချင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျှော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်သမရဖြစ်လာတယ်ဆိုတဲ့အချိန်ကဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မှာဆိုရင်လည်းပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကျက်အတဲတွေအမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံနေရတဲ့အချိန်ပေါ့နော်ဥပမာအာခရီလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ် NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းအတွင်းမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူးနော်လူခွင့်ရေးရဆိုလို့ရှိရင်လည်းတရင်သမားတွေဖမ်းဆီးခံရတာစားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းရဲဘက်ကကျင့်ရမယ်ဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအကျက်တဲတွေရင်ဆိုင်နေရတဲ့အချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရယ်မျှော်လင့်ချက်နဲ့ကျွန်တော်တို့ရှိစာရေးထားတဲ့လာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥတွေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူးဒါပေမဲ့အခုလက်ရှိအနေထားမှာကိုပဲဒီသမရအစ်စ်အနေနဲ့သိတာတင်စားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်ဒီအထင်သာမြင်တာတကူးကူလုံနိုင်တဲ့အနေအထားရောမရှိဘူးလားရှင်ဒေါက်တာတင်ဆွေနေနဲ့ဆွေးနွေးပေးပါရှင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အရေးရာအကြီးကြီးတွေအများကြီးတဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူတဲ့နဲ့လေမရဘူးဆိုတော့ဖွဲ့ဘူးနဲ့တဖွဲ့တဲ့နဲ့မရဘူးနောက်တစ်ခါဒီနိုင်ငံကပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလဲတယ်။နောက်တစ်ခါတရားစီရင်ရေးကိစ္စဆရာဟာတွေကတော့ဒါပြည်ထရေးနဲ့ဆိုင်တဲ့ကိစ္စတွေဖြစ်တော့သမတကသိကြီးဟိုလက်ရှိအခြေအနေကတော့မုံမရှိဘူး။သို့တော့သမတတဦးအနေနဲ့လုံနိုင်ဓာရီတော်တော်များများရှိတယ်လို့ကျွန်တော်မြင်တယ်။သမတဟာဆိုးအဖွဲ့ရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့အစိုးရဖွဲ့ကဝန်ကြီးတွေကိုရွေးချယ်ခန့်အပ်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီနေ့အစိုးရဖွဲ့ထဲမှာရှိတဲ့ဝန်ကြီးတွေကိုဟိုအာမနာရံပေါ့နော်ကျွန်တော်တို့မပြောလည်းမဖြစ်တော့ဝေဖန်ထောက်ပြနေကြတာကြီးအများကြီးရှိပါတယ်။အဲ့တော့အဲ့ဒါကိုတမတကကန့်တွဲနိုင်တဲ့အခွင့်အလမ်းအပြည့်အဝရှိတယ်လို့ကျွန်တော်မြင်ပါတယ်။ဟိုတိတ်ကြီးကြတဲ့ဟိုကြီးမားတဲ့ဝန်ကြီးဌာနတွေကိုထားပေါ့နော်တိုင်းပြည်စီဝါရေးတိုးတက်ဖို့ဆိုတာဟိုဝန်ကြီးတယောက်နဲ့လည်းတမတတယောက်နဲ့လည်းလုပ်ရတဲ့ပြဿနာမဟုတ်ဘူး။တို့တော့လည်းပဲအဂတိလိုက်စားမှုဆိုတာအစိုးရဝန်တန်းထိတ်ထောကနေအောင်ဆုံးတွေပါပါတယ်ဒီကိစ္စတွေကင်တွယ်ဖို့အတွက်တမတကလုံနိုင်ကြောင်းဖြစ်တဲ့လုံတဲ့နေလို့ကျွန်တော်မြင်တယ်နောက်တစ်ခါဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြရေးလည်းပြောကြတယ်ပညာရေးလည်းပြောကြတယ်ဒီကိစ္စတွေတော့တမတတူဟာပိုကောင်းအောင်မှားနေလေမှားအောင်ပြင်ဆင်နိုင်တယ်လူကိုယ်နဲ့လူရွေးတာစပါပေါ့နော် policy ဘိုင်းကိစ္စအကောင့်ခေပုံဖို့မှုကိစ္စတွေပါသမတကအေးဒီခုတက်လာတယ်သမတဟာဟိုပြင်သင်းတဲ့ဝန်ကြီးဌာနတွေဝန်ကြီးတွေအကုန်လုံးကိုပြင်ရင်တော့ကမြင်သားတဲ့ထုတ်တဲ့ပြောင်းတဲ့မှုကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဥက္ကမိုးစောဘယ်လိုထင်ပါလဲရှင်ဒါသမရဆိုတာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ
အာကိုတင်စောဘိုးတာဟိုကြောင်လေးပြန်လာသူဆွေးနွေးသွားတာရှိတယ်တမရရဲ့တော့ခြေရာဥတွေထဲမှာတမရရဲ့တော့ပိုင်ခွင့်တွေကိုအပြေအဝပေါ်ပြတာအဲ့ဒါတွေကိုအပြေအဝခံကိုတကယ်ကိုဒီဇိုင်းစစ်ဖြစ်ဖြစ်ကျင့်သုံးနိုင်မှုလိုတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝန်ကြီးဌာနတွေအကုန်လုံးပေါ့ဒီတမရမေကွန်ထဲမှာလည်းပါတယ်သူချက်မှတ်သွားမယ်ဆိုတာလေဝန်ကြီးဌာနတွေအကုန်လုံးပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာအဲ့ဝန်ကြီးဌာနတွေအကုန်လုံးရဲ့နေ့စဉ်လုပ်ငန်းတွေကသမရကြီးကျက်လို့ရတဲ့ကိစ္စတွေဖြစ်တယ်။သမရကြီးကျက်နိုင်တဲ့ကိစ္စတွေဖြစ်တယ်။ဒီသမရမှာအဲ့ဒီအခွင့်အာဏာရှိတယ်။ကျွန်တော်အဲ့ဒါမျိုးကြိုးဆိုအဲ့ဒီကိစ္စကိုကျွန်တော်ထောက်ပြခြင်းလေ။နောက်တစ်ခုကကျွန်တော်ပြည်သူတွေနေစဉ်နဲ့အမြဟိုကြီးကစားတာဖြစ်နေတဲ့ကိစ္စတွေကပြည်ထရေးနဲ့အများကြီးသက်ဆိုင်တယ်။ဆိုပြည်ထရေးဝန်ကြီးဌာနတို့ကမျိုးသမရကအကောင်းဆုံးစိုက်ချင်းချင်းကြီးကျက်ဖို့လိုတယ်။ ဒါတခုပေါ့နော်အဲ့ဒီလိုပဲတရားစီရင်ရေးကိစ္စတွေမှာလည်းပဲအဲခုနလိုရိုင်းတဲ့နေရာတွေအများကြီးပဲအတူကိုယ်တိုင်ဥပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းချက်ချက်ဖြစ်ကြီးကြပ်မယ်ဆိုလို့ရှိရင်တစုံတရာလူလူကတက်တာချောင်ချီမှုရာကောင်ရလာနိုင်တယ်အဲ့ဒါဆိုလူလူရဲ့ရင်တွေထဲမှာဟုတ်ညှော်လင့်ချက်ပြန်ပြီးတော့ဖြစ်လာနိုင်လိမ့်မယ်လို့ကျွန်တော်တင်တယ်ဒါတခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချက်ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းညာဒီမိုကရေစီပို့ပြီးတော့ပွင့်လင်းပွင့်လင်းလာအောင်လို့သမရဥဆောင်တော့ရမှာဖြစ်တယ်ဟောလွန်ခဲ့တဲ့နှစ်ဆက်အတွင်းမှာကြည့်မယ်ဆိုရင်ဒီပြည်ငိမ့်စုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရအရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကကျင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချက်နိုင်မှကလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်ဓမ္မစည်းပါဝကျင်းလို့ကတော့လူလူပါပါလို့ပြောနေရလဲဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝင်ကြီးဌာနတွေတည်တည်ချာချာအလုပ်လုပ်ဖို့ပြည်ထောင်ရေးပါဝင်သမရကတည်တည်ချာချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးရကျွန်တော်တိုင်းပြည်ထဲမှာဒီဓမ္မလူလူပါဝင်မှုကိုပြည့်ပြင်ဖို့အတွက်ကကျွန်တော်တိုင်းပြည်ရဲ့ဓမ္မစည်းကောင်းကိုပြန်ပြီးတော့တည်တည်ချာချာချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်အဲ့ဒီကိစ္စတွေကတမနာလုံးလို့ရတယ်လုံးနိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရတယ်
ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကတမရတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့တမရအလုပ်ကိုတမရကပဲလုပ်စေချင်ပါတယ်တဲ့တမရရဲ့အထက်မှာဘာတစ်ခုမှမရှိစေချင်ပါဘူးတဲ့တမရဟာဩဇာကံဘဝမရောက်စေရပါဘူးတဲ့သူကဆွေလပိုင်တမရဒူတာတေးလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ထပ်မာရီဂိုးဆိုတဲ့သောရရှင်တယောက်ကလည်းအခုသမရဥဝင်းမြင့်ဟာလေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့သမရရဲ့လုတ်ပိုင်ခွင့်ကိုဒီဇိုင်းပိုင်းမှလုတ်စေချင်ပါတယ်ပြည်သူအားကိုးတဲ့သမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါအောင်ဆန်းစုကြည်အားကိုးပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရာမပါစေချင်ပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျဲပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့အပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်သမရဦးထင်ကျော်တို့ကဆိုလို့ရှိရင်ဒါရုပ်သေးတစ်ခုလိုပဲဒေါအောင်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုတ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်တမရတယောက်မှလုတ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီတမရသူ့ရဲ့လုတ်ပိုင်ခွင့်တွေကိုဘလောက်ထိဒီတမရဦးဝင်းမြင့်လက်ထက်မှာရောလုံနိုင်လိမ့်မယ်လို့ယူဆမိပါလဲရှင့်အဲဒါတာတင့်ဆွေရင်ဆုံးဆွေးနွေးပေးပါလား
ကဲအဲကျွန်တော်တို့ခုဒီဆွေးနွေးတဲ့ထဲမှာဟိုရုပ်သေးဆိုတဲ့စကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘယ်သူမဆိုကျိုးလွတ်ပြီးတော့စီးလွတ်ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်တမတာပဲဖြစ်ဖြစ်နောက်တစ်ခါတခြားဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီသယုံဆောင်တော်မှုကောင်းဆောင်ဟာကနေရတဲ့ဇန်လန်းအရာကတဲ့သဘောလို့တော့မြင်ကြရမယ်ဒီဇန်လန်းအရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇန်လန်းအရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့မြင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောတင်ကြဘူးလို့ကျွန်တော်မြင်ပါတယ်ဒါခုတက်လာတဲ့သမတလည်းတက်နိုင်ဆုံးကြိုးစားမယ်ဆိုတာကတော့မလုံးမတူကျွန်တော်တို့ဟိုဟိုယုံကြည်တယ်နောက်တစ်ခါသူရဲ့မိန်ကုံရောသူရဲ့လှုပ်ဆောင်ချက်တွေရောဒီနေ့ NLD ပါတီပေါ်လို့ဆိုရလေ NLD ဆိုတာဖြစ်တော့ပါတီရဲ့ဟလာဖြစ်တည်ပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကျစ်လက်လာတဲ့အနေထားတနည်းအားဖြင့်အပြောင်းအလဲတွေအများကြီးလုပ်နေတဲ့ပါတီတစ်ခုရဲ့အဆိုကအကောင်းဆုံးဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီဘောဟိုအပြုတ်သဘောပတ်ကိုပို့ပြီးတော့ကျွန်တော်ကတော့ဟိုဟိုဟိုမြင်ထားတဲ့အမြင်ဒါကြောင့်ဒါစီတမတာအတက်ဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်တမတာမြင်ဖို့လိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်အများကြီးမဖြစ်တော့မှဖြစ်ပြန်ဖြစ်တတ်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇလန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ်
ဟုတ်ကဲ့ဒါသာတင်းဆွေကျေးဇူးတင်ပါတယ်ရှင့်အခုကျမတို့ဒီလေလိုင်းပေါ်မှာရှိနေတဲ့သောရရှင်တို့ချို့ကိုလည်းဖိတ်ခေါ်ချင်ပါတယ်ပုံနာကျွန်းကကိုကျော်မြင့်တင်ချိပါလားရှင့
်ဩဟုတ်ကဲ့ပါရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ပါတော့ရှိဖြစ်ဖြစ်အချက်ပေါ်မှာချက်ကဥပဒေကိုမပြည့်စုံတဲ့ခင်ဗျာကာလာတလုံးမြန်မာနိုင်ငံမှာတော့တိတ်ပြီးတော့သူက problem တွေတက်တာမျိုးရှိလာမှာမဟုတ်ဘူးတင်ပြပါတယ်ခင်ဗျာနောက်ပြီးတော့ ဟိုတိုင်းရင်တော့ဒီဘာလဲဆိုတိုင်းရင်တော့တိုင်းရင်တော့ဒီအဖွင့်ရည်တွေပေါ်ထူထောင်မှုရှိတယ်မလို့မထင်ပါဘူး။ဒါပေမဲ့ဒီနေ့ညချင်းတွေလို့ဆိုဖို့လိုရမယ်လို့ထင်ပါတယ်။တရားစီရင်တဲ့တက်ပြီးတော့ကျွန်တော်တို့တရားကျောင်းတွေမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ရေးပြရတာပေါ့နော်ဒီတရားကျောင်းမှာကျွန်တော်တို့အမှုတစ်ခုဖြစ်လို့ရှိရင်တရားကျောင်းကအချင်းချင်းပေါ့နော်ညချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်ပြီးတော့တော်တော်ဖြစ်ပါတယ်ခင်ဗျာ။တရားစီရင်ရေးကိုလည်းဘာလဲဆိုတော့ကလာစကန်တက်တော့ရှိပါတယ်ဒီလဒီလ6လ6လပေါ့တစ်နှစ်တစ်နှစ်ပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးတော့ပါဟောနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့ပတ်သက်ပြီးတော့ဟောတိကျမကန်ရင်ဆိုင်ဖို့အဲ့ဒါတော့ကျင်းတော့ဖို့တော့ရှိချက်ဖို့လိုရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ခုနောက်ထပ်သောရရှင်တယောက်ကိုလည်းဖိတ်ခေါ်ခြင်းပါတယ်ဒေါက်တာတန်တင့်မြင်းမူပါပါ
ဟုတ်ကဲ့ခုတိုင်းပြည်မှာဖြစ်နေတဲ့အာရိလက်စားမှုတွေတရားရေးမှန်တမ်းရင်းရံမှုတွေဒီရဲ့ဆန္ဒမပြေဝမှုရအဓိကခြေခံဥပဒေဟောင်းကြီးအောင်ဖြစ်ပါတယ်သမရမှာလုတ်ပိုင်ခွင့်ရှိပါတယ်ပြည်သူလွတ်တော်ကိုတဝင်လာပေးပို့ကြည့်ပါတယ်ဒီခြေခံဥပဒေဟောင်းကြီးအကျင့်ရင်တိုင်းပြည်နဲ့မတင့်လျော်တော့ဘူးငြိမ်းချမ်းရေးဥရအခန့်သားဖြစ်တယ်เนาะကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူးဖွဲ့ဥပဒေခြေခံဟောင်းကြီးကိုဟုတ်လားလုတ်ခဲ့စဉ်တုန်းကလည်းလာချစ်เนาะမုံတိုင်းဘဝမှာအသိအကျသူတင်မဲရင်နဲ့ခါရတီပြုခဲ့တဲ့ဖြစ်တဲ့တွေ့ပြည်သူလွတ်တော်ကိုတမန်ကနေတဝန်လာပေးပို့ပြီးတော့ဒီခြေခံဥပဒေဟောင်းကြီးကိုဖက်သိမ်းပေးဖို့စာပို့ပေးဖို့နိုင်ပါတယ်ခင်ဗျာအဲဒီမှာပြည်သူလွတ်တော်နဲ့လက်ခွဲဆုံးဖြတ်ပြီး50%ရခိုင်နှုန်းထောက်ခံမှုနဲ့ဖက်သိမ်းနိုင်ပါတယ်ပြည်သူဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေခံဥပဒေအဖြစ်ကိုရေးဆွဲပြီးတော့အုပ်ချုပ်မှသာရင်ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်နောက်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ခြင်းပါတယ်ရှင်ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်
ဟုတ်ကဲ့မြတ်အခုတောင်းလာတဲ့တမရအသစ်နဲ့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့ဒီမိုင်းနဲ့ပတ်သက်လို့ကျွန်တော်တို့ကအရင်တမရအိုက်ထန်ဆာလို့ရှင်အများကြီးပို့ပြီးတော့မျှော်လင့်ချက်ထားတယ်ခင်ဗျပြီးတော့ဒေါ်ဆန်းစုကြည်ရဲ့လက်ယုံတဆူလို့ပြောလို့ရတယ်ဟိုတမရအဝင်းမြတ်လည်းကျွန်တော်တို့ဒေါ်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လည်းမျိုးတမရဦးထင်ကျော်တော်ကလည်းမျိုးတို့ဒေါ်ဆန်းစုကြည်လွှမ်းမိုးမှုအနေနဲ့သူ့မှာပို့ပြီးတော့ကျော်ပေးတော့အသိနဲ့လို့ကျွန်တော်တို့တုံးတက်ပါတယ်ခင်ဗျာပြီးတမရတယောက်ရဲ့လုံပိုင်ခွင့်နဲ့သူတမရတယောက်ရဲ့ဟိုရုပ်လုံးပေါအောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်တော့ဆိုသူ့ရဲ့တမရရုပ်လုံးကအိမ်မပေါဘူးတမရတယောက်ရဲ့လုံပိုင်ခွင့်နဲ့သူမှပြီးတော့၃၆ခွင့်မရအောင်ဟိုသူတက်လာတဲ့တမရအစ်စ်ကိုကျွန်တော်တို့တမရတယောက်ရဲ့လုံပိုင်ခွင့်နဲ့သူတမရတယောက်ရဲ့ရုပ်လုံးပေါအောင်လို့ဟိုတမရအစ်စ်ဦးဝင်းမြင့်ဆိုတာလေသူကဏ္ဍဆိုကဏ္ဍတော်တော်များများမှတတဲ့ဝင်လုံပိုင်ခဲ့ဦးရဲ့အရေးချင်းရှိတယ်လို့ပြောဖြစ်တယ်အဲ့တော့ကျွန်တော်တို့တော့ကတော့သိနေငယ်ရောအရွှေပြောင်းအလုပ်သမားတွေအတွက်ဒီပြည်တွင်းမှာအလုပ်ကံနေပုံမှုပြီးတော့ဖန်တီးစေချင်တယ်ဒီတွင်ရင်းနှီးမြှုပ်နှံမှုအဲ့ဒီ SME တွေကလည်းအစတိုးတက်အောင်ပြည်တွင်းမှာအလုပ်ကံနေအများကြီးဖန်တီးပေးပြီးတော့ဒီပါရောက်နေတဲ့အလုပ်သမားတွေအတွက်ကိုလည်းဒီဆက်ဆက်မှာကျွန်တော်တို့တမရ20ပြောင်းလာပြီပါပြီတမရဥပဒေရှင်လက်ထက်မှာကျွန်တော်တို့
ဟု
တ်ကဲ့ဒီသိနေငယ်ရွှေပြောင်းလို့သမားဖြစ်နေရောက်လာတယ်တမရဥပဒေရှင်လက်ထက်မှာလည်းဒီတွင်လောက်ကံအခြေအနေအသိပြီးတော့ဒီတော့တော်တက်လာတယ်မ
ပြောဘူး။ဟုတ်ကဲ့ကိုယ်တော်လက်ကတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့မြန်မာနိုင်ငံပြည်ပမှာလှုပ်လှုပ်နေတဲ့သူတွေပြန်လာပြီးလှုပ်လှုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လုပ်ကန်ခွင့်လန်းတွေဖန်တီးပေးဖို့အတွက်တမန်အနေနဲ့လှုပ်ဆောင်ပေးစီချင်တယ်ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမြို့တက်ကဥလာထုံကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအစ်စ်ပြန်လည်ဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးလွတ်လပ်စွာတရားစီရင်ရေးကိုအုံမြင့်ချတိဆောက်တင်ပါတယ်တဲ့။တရားလွတ်တော်ကိုပြင်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ယုံကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လဲဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျမတို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်တမရပဲတက်တမရလုတ်ပိုင်ခွင့်အပြေအဝမရှိနိုင်ပါဘူးဆိုပြီးတော့ four fingers ဆိုတဲ့ဒီသောရရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားတယ်ရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့ဦးရောက်မိုးစောအနေနဲ့ဟိုတခုလေးဝင်ဆွေးနွေးပေးပါရှင်အခုကတမရအင့်နေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငင်းမြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ပြည်သူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ကြုံရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုရင်ခင်ဗျာအခုကျွန်တော်တို့ပြည်သူတွေဒီတွားရလာနေတာထိုင်ရတဲ့ကိစ္စတွေမှာကြီးကျယ်ဆလာဖြစ်နေတယ်အစီအဝါရဲ့အခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ့
ဒီလိုပြင်လဲမှာညှော်တင်ချက်ပြန်ပြီးတော့ရှင်းတန်းလာနိုင်မယ်လို့
ဟုတ်ကဲ့ဥပမာဆိုတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ကျမတို့အချိန်ဆေးသွားလို့ပါပေးနိုင်ဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောကျေးဇူးပဲအထူးတင်ပါတယ်ရှင်